အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တေဆုံးမှုအများဆုံးဖြစ်ဆက်ပြီးရှိနေစေဖြစ်တဲ့အတွက်အမေရိကန်နဲ့ကနေဒါနှစ်နိုင်ငံနယ်စပ်ကိုနောက်တစ်လထပ်ပြီးဆက်ပိတ်ထားမှာဖြစ်ကြောင်းကနေဒါကတောက်ကြနေမှာကြေညာပါတယ်။ကနေဒါနိုင်ငံဘက်မှာဒီရောဂါကူးစက်မှုတွေထိန်းချုပ်မှုအောင်မြင်နေတာကြောင့်ကူးစက်မှုမထိန်းချုပ်နိုင်တဲ့အမေရိကန်နဲ့နယ်စပ်လမ်းကြောင်းတွေပြန်ပြီးဖွင့်မှာကိုကနေဒါနိုင်ငံသားအများကစိုးရိမ်နေကြစေဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကနေဒါမှာဒီရောဂါကူးစက်ခံရသူ3,000ကျော်နဲ့တည်ဆောက်ရသူ6,000ကျော်ပဲရှိပေမဲ့အမေရိကန်ဘက်မှာတော့အကူးစက်ခံရသူ5,200ကျော်နဲ့တည်ဆောက်ရသူက38,000နီးပါးရှိနေတာပါအမေရိကန်ရဲ့နယ်စပ်ကျော်ဖြတ်မှုအတွက်မက္ကဆီကိုကအလားတူကြေညာချက်ထုတ်ပြန်ပြီးနောက်ရက်မှာပဲကနေဒါကမတ်လထဲမှာနယ်စပ်ကျော်ဖြတ်မှုကန့်သက်ချက်ထုတ်ပြန်လိုက်တာပါစပိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာတဲ့အတွက်တောက်ကြနေမှာပဲစပိန်ကျန်းမာရေးဝန်ကြီးကကန့်သတ်မှုအသစ်တွေကိုကြေညာလိုက်ပါတယ်။နိုင်ငံတွင်း disco နဲ့ night club အားလုံးပိတ်ထားဖို့နဲ့လူများသွားလာတဲ့နေရာတွေမှာအနည်းဆုံး3ပေမခွာနိုင်ရင်ဆေးလိမ္မာတောက်ကိုလည်းတားမြစ်လိုက်ပါတယ်။ဒီကာယောဂါအတွက်ယောဂါရှိမရှိဆန်းသတ်မှုတွေလူနာကိုတိကျခွဲပြုစုတာတွေနဲ့ယောဂါရှိသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုစောင့်ကြည့်နိုင်အောင်ခံလိုက်တာတိကျနေခိုင်းတာတွေကိုလှုပ်တင်တာအားလုံးအစိုးရတွေကလှုပ်ဆောင်ရမယ်လို့ဝေယျကိုကပ္ပချမ်းမိုင်အကြီးကပြောပါတယ်